American ပြည်တော်စုဟာမနစ်ကနဲ့ဆိုင်းရင်ပြည်ရင်းသွင်းကုန်ပမာဏအတော်များများတင်သွင်းခဲ့တဲ့အတွက် American နိုင်ငံရဲ့ကုန်သွယ်လုံငွေပြမှုဟာစံချိန်တင်လောက်အောင်ဒေါ်လာဘီလီယံ900နီးပါးရှိခဲ့ပါတယ်။သမ္မတ Donald Trump အနေနဲ့အခုလိုသွင်းကုန်ထွက်ကုန်ပမာဏကွာဟမှုကိုကြုံတွားစေဖို့အတွက်ကုန်သွယ်ဆိုင်ရာမူဝါဒတွေကိုချမှတ်ခဲ့ပေမဲ့အခုလိုလုံငွေပြမှုကများလာခဲ့တာဖြစ်ပါတယ်။ဝန်ဆောင်မှုလုပ်ငန်းတွေအပါအဝင်ကုန်သွယ်လုံငွေပြမှုအလုံးဟာ2008ခုနှစ်ကစတိကျရင်အမြင့်ဆုံးပမာဏဖြစ်လာတာပါ။ကုန်သွယ်လုံငွေပြမှုများပြားခြင်းဟာတိုင်းပြည်ရဲ့စီးပွားရေးကိုထိခိုက်စေနိုင်တယ်လို့ကြမ်းကြင်သူတွေကသုံးသပ်ကြပါတယ်။သမ္မတ Trump အနေနဲ့တရုတ်သွင်းကုန်တွေအပေါ်မှာအခွန်တိုးမြင့်ကောက်ခံတာ၊ပြည်ပကအလူမီနီယံနဲ့တန်မဏိတွေအပေါ်မှာအခွန်တိုးကောက်မှုတွေကိုလှုံ့ဆော်ခဲ့ပေမဲ့တရုတ်၊မက္ကဆီကိုနဲ့ EU ဥရောပသမဂ္ဂတို့နဲ့ကုန်သွယ်လုံငွေပြမှုဟာတိတ်ကိုမြင့်တက်လာတာဖြစ်ပါတယ်။အမေရိကန်နဲ့တရုတ်ကုန်သွယ်သဘောတူညီမှုရလုနေပြီလို့ဆိုနေကြပေမဲ့နိုင်ငံခြားရေးဝန်ကြီးမိုက်ပွန်ပီယိုကတော့ပြီးပြည့်စုံတဲ့သဘောတူညီချက်မဟုတ်သမျှသမ္မတ Trump ကပယ်ချလိမ့်မယ်လို့သတိပေးပြောကြားထားပါတယ်။